ကိုဗစ် -19 ကာယောဂံခံခံခဲ့ရတဲ့နောက်ပိုင်းမှာအဆင်မပြေမှုတွေနဲ့ပြည်နေတဲ့ကမ္ဘာကြီးအတွက်အသက်တစ်ဖန်ပြောင်းလဲမှုတွေစတင်ကြဖို့ကုလသမဂ္ဂအကြီးအကဲမှုချုပ်အန်တိုနီယိုဂူတာရက်စ်ကတောက်ကြနေမှာပန်ကြားလိုက်ပါတယ်။နော်ဝေးနိုင်ငံအော့စလိုကနိုဘယ်ငြိမ်းချမ်းရေးဆုပေးပွဲအခမ်းအနားအစိတ်ပိုင်းတစ်ခုဖြစ်နေဒီကာယောဂရဲ့ရက်ခတ်မှုနဲ့ရေရှည်အကျိုးဆက်တွေအကြောင်းဒီဇင်ဘာ17အွန်လိုင်းဖိုရမ်ဆွေးနွေးပွဲမှာအတွင်းမှုချုပ်ကအခုလိုပြောကြားလိုက်တာပါ။
So the economic impact of the pandemic is enormous and growing. No vaccine can undo the damage that has already
been done. Sharing nemo so so wa wa to la bi. Anya be chin chao mu ye chong ni ya de lo. Aku lo khan san ni ya mu ye yai chan mu chao. Ye shi twet a yin chi ne mu ye, ma ni nya mu ye, ma tia mu ye phit la sei chang. Coronavirus ka yoga dan ko khan ni ya chain ma, da re ko myin la ya ra phit di. Di lo phit ni de ka ba ji twet.အသက်တစ်ဖန်ပြောင်းလဲမှုတွေပြန်ပြီးစကြဖို့တိုက်တွန်းခဲ့တာဖြစ်ပါတယ်။ဒါအပြင်ဒီကာယောဂါကြောင့်လူမှုရေးနဲ့စီးပွားရေးဆိုင်ရာရက်ခတ်မှုတွေဟာတိတ်ကိုချီးမားသလိုဆက်ပြီးလဲတိုးလာနေကြောင်းနဲ့ဒီကာယောဂါအတွက်ကာကွယ်ဆေးရလာတာကလည်းဒါကိုချော်လွှားနိုင်မှာမဟုတ်တဲ့အတွက်နိုင်ငံတကာပူးပေါင်းဆောင်ရွက်ကြဖို့လည်းပန်ကြားခဲ့ပါတယ်။ဒီနှစ်အတွက်ငြိမ်းချမ်းရေးနိုဘယ်ဆုရကမ္ဘာစံနှယ့်ခါအစီအစဉ် WFP ကအမှုဆောင်ဒါရိုက်တာဒေးဗစ်ဘီစလီကလည်းလောင်းနဲ့2021မှာခက်ခက်ခဲခဲရုန်းကန်ရဖို့ရှိတဲ့အတွက်ပူးပေါင်းဆောင်ရွက်ကြဖို့အချိန်ရောက်ပြီဖြစ်ကြောင်းလည်းပြောပါတယ်။